တမန်ကြီးခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးစည်းဝေးပွဲမှာမြန်မာနိုင်ငံထဲမှာလေရင်ပြန်တမ်းမှု no fly zone တတ်မှတ်ပေးဖို့တောင်းဆိုတာဘာအတွက်ကြောင့်တောင်းဆိုတာပါလဲကုလသမဂ္ဂဘက်ကဘယ်လိုတွေများဆောင်ရွက်နိုင်စွမ်းရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မတ်လ29ရက်နေ့ကလည်းကုလသမဂ္ဂအတွင်းမှုချုပ်စီကိုကျွန်တော်စာလေးရေးထားတယ်အဲ့စာထဲမှာလည်း no fly zone ပေါ့နော်ဟိုစာ declare လုပ်ပေးဖို့ပေါ့နော်ဘာလို့လဲဆိုတော့အခုဒီကရင်ပြည်နယ်ဘက်ပေါ့နော်ဟိုလေရင်တုံးပြီးတော့ဘုံကျဲတာတော့ရှိတယ်လေရှိတော့ဟိုအပြစ်မဲ့ပြည်သူတွေဟိုထိခိုက်တိုင်းရတာသေချေတာနောက်ပြီးတော့ဟိုသူတို့နေရာတွေကနေပြီးတော့ရှောင်ပြေးရတဲ့ဥစ္စာမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကမဖြစ်စေချင်ဘူးပေါ့နော်ဟိုဒါကြောင့်မဟုတ်လို့တကယ်လို့များဒီလုံခြုံရေးကောင်စီအနေနဲ့ no fly zone သဘောမျိုးပေါ့နော်အဲ့လိုမျိုးပမာပြပါတနိုင်ငံလုံးတော့မဟုတ်ပါဘူးကျွန်တော်ပြောတဲ့အထက်မှာလည်းအချို့နေရာတွေသူပြောတာပေါ့နော်ဟိုအဲ့ဒီနေရာတွေကိုသူတို့ no fly zone ကြီးညာပေးနိုင်ဆိုအခုနလိုမျိုးဟိုတပ်ကနေလာပြီးတော့ဟိုစစ်လေရင်တုံးပြီးတော့ဟိုဘုံကျဲတာတို့ air strike လုပ်တဲ့ဥစ္စာကိုကာကွယ်ပေးနိုင်မယ်ပေါ့နော်လုံခြုံရေးကောင်စီမှာတော့ဒါသူတို့မှာသုံးဖြတ်ချက်ချပြီးတော့ဟိုဒီလိုမျိုးကိစ္စတွေကိုတားလို့ရတဲ့ဟိုသာသူတို့မှာအတော်ဒီရှိပါတယ်ခင်ဗျာဒါကြောင့်လဲဒါနဲ့ပတ်သက်ပြီးတော့ဟိုအခုဒီတုံချုံရင်းကောင်စီရဲ့ area formula အစည်းအဝေးမှာဟိုတောင်းဆိုရခြင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဒီနေ့အထူးအစည်းအဝေးပွဲမှာပဲမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့တာမကြီးကအခြားဘာတွေများထပ်မံတောင်းဆိုတိုက်တွန်းတာရှိပါလဲခင်ဗျာ
ဟုတ်ကဲ့အဓိကကအချက်ရှစ်ချက်ကိုပေါ့နော်ကျွန်တော်အဓိကတောင်းဆိုခဲ့တာရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီကျွန်တော်တို့ပြည်သူတွေပေါ့နော်ဒီလိုမျိုးစစ်တပ်ကနေပြီးတော့မတရားလူမဆန်စွာဟိုဆောင်ရွက်တဲ့အချက်တွေကနေပြီးတော့ပြည်သူတွေကိုကာကွယ်ပေးနိုင်ဖို့ဆိုတဲ့ဥစ္စာပေါ့နော်ချက်ချင်းဆောင်ရွက်ဖို့အဲနောက်ပြီးတော့ကျွန်တော်တို့လူသားချင်းစာနာမှုအကူအညီတွေပေါ့နော်လိုအပ်တဲ့လူတွေကိုပေးဖို့အတွက်ချက်ချင်းဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဟိုတချို့နေရစွန့်ခွာရတဲ့လူတွေကနေပြီးတော့ဟိုကိုပြည်တွင်းမှာတော့မကဘဲနဲ့ကိုအင်ဂျင်ချင်းနိုင်ငံတွေကိုပါထွက်ခွာရတဲ့အနေအထားရောက်တယ်ဆိုရင်သူတို့အတွက်ရှယ်တာပေါ့နော်ဟိုနေဖို့ထိုင်ဖို့အတွက်ပံ့ပိုးပေးကြဖို့အဲ့ဒီအချက်ရယ်နောက်ပြီးတော့ကျွန်တော်တို့လက်နက်ပေါ့နော်တပ်မတော်ကိုလက်နက်ရောင်းချတဲ့ဥစ္စာတွေမလုပ်ဖို့ဆိုတဲ့အချက်ရယ်အဲနောက်ပြီးတော့ကျွန်တော်တို့ဒီတက်နဲ့ຫນွယ်တဲ့ဟိုစီးပွားရေးတွေအကုန်လုံးပေါ့နော်ဟိုဥစ္စာ target တဲ့ sanction ပေါ့နော်နောက်ပြီးတော့အားလုံး coordinated ပေါ့နော်အားလုံးပူးပေါင်းပြီးတော့ပေါ့နော်ပြင်းထန်တဲ့ sanction targeted sanction ချဖို့ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့ဒီငွေကြေးစစ်စစ်မှုပေါ့နော်သူတို့တွေ bank account တွေနိုင်ငံခြားမှာရှိတဲ့ဥစ္စာတွေရယ်နောက်ပြီးတော့ဒီ tax ဖက်ကိုငွေစစ်စစ်မှုတွေကိုမဖြစ်စေဖို့အတွက်တားဆီးပေးဖို့ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့နိုင်ငံခြားယင်းနှိမ့်နှံမှုပေါ့နော်ကျွန်တော်တို့ရွေးချယ်ခံဒီမိုကရေစီဆိုရမတက်မချင်းပေါ့နော်နိုင်ငံသားယင်းနှိမ့်နှံမှုလှုပ်ထားတဲ့ဥစ္စာတွေကို suspend လုပ်ပေးဖို့ပေါ့နော်ဟိုရက်စဲပေးဖို့ဆိုတဲ့ဥစ္စာအဲကျွန်တော်အဓိကတောင်းဆိုထားပါတယ်။နောက်ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ကျွန်တော်အဓိကဟိုစီဝေးမှာထောက်ပြတဲ့ဥစ္စာကတော့ကျွန်တော်တို့ရဲ့ priority ကဟိုအသက်ဆုံးရှုံးမှုတွေမရှိစေဖို့အတွက်ကာကွယ်ပေးဖို့နောက်ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးတွေအဲရရှိစေဖို့ကျွန်တော်တို့ရဲ့ top priority အနေနဲ့ဒါကိုလုပ်နေတဲ့ဆိုတဲ့အကြောင်းရယ်ဒါကြောင့်မို့လို့ပေါ့နော်အဲဒီလုံခြုံရေးကောင်စီအနေနဲ့ဟိုမဆိုင်မတပဲနဲ့ပြင်းထန်တဲ့အရေးယူမှုလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုထားပါတယ်ဒီလိုမျိုးတက်ကနေပြီးတော့မတရားတက်ဖြတ်နေတဲ့ဥစ္စာတွေကနေကာကွယ်ပေးဖို့မှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့တာဝန်ရှိတယ်ဆိုတဲ့ဥစ္စာလေးနဲ့အဲကျွန်တော်ထောက်ပြပြီးတော့ချက်ချင်းအရေးယူပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုထားပါတယ်ဟု
တ်ဟုတ်ကဲ့ခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ပတ်သက်လာရင်မြန်မာပြည်သူတွေကအရင်တုန်းကအများကြီးမျှော်လင့်ခဲ့တာတွေရှိတာပေါ့လေတကယ်တမ်းကျတော့ဟိုဘာမှတိတိယောက်ဖြစ်လာတာမျိုးမရှိတဲ့အခါကျတော့လူတွေအတော်များများမှစိတ်ပြတ်နေတာတွေတွေ့ရပါတယ်ဒီအပေါ်မှာမြန်မာပြည်သူတွေကိုတန်မှန်ကြီးအနေနဲ့ဘယ်လိုသတင်းစကားမျိုးပြောကြားချင်တာရှိပါလဲ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါအထူးသဖြင့်ပေါ့နော်ကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီရဲ့လုတ်ပုံကင်ပုံဘောနော်တွားတဲ့လမ်းကြောင်းကိုတော့ကျွန်တော်တို့ဟိုစာဘောနော်အတိုင်းသားတစ်ခုတည်းတော့နားလည်ဖို့တော့လိုတာဘောနော်ဘာလို့ဆိုတော့ဟိုတချို့ဥစ္စာတွေမှာ UN အတွင်းမှုချုပ်ကလုတ်ချင်ပေမဲ့လည်းလုတ်လို့မရတဲ့ဥစ္စာတွေရှိတာဘောနော်အကန့်အသတ်တွေရှိတယ်လုံခြုံရေးကောင်စီအနေနဲ့အဲခုနဆုံးဖြတ်ချက်အစိုးတစ်ခုခုချမှာပဲဘောနော်လက်တွေ့အရေးယူမှုတွေလုပ်နိုင်တဲ့အနေအထားဘောနော်တို့အနေနဲ့ press statement တစ်ခုထုတ်ပြီး presidential statement တခုထုတ်ပြီးပေါ့နော်ဒါတွေကိုထုတ်နိုင်ခြင်းကလည်းဟိုပေါ့နော်ဒီအားလုံးသဘောတူညီချက်နဲ့ထုတ်ထားလို့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်တစ်ဖက်ကပြန်ကြည့်ရင်တော့ဒါကလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ unified voice ရှိတယ်ဆိုတာတော့ပြောလို့ရပါတယ်ဒါကြောင့်အဲ့ဒီအထဲမှာပါတဲ့အချက်လက်တွေကတော့အဖွဲ့ဝင်နိုင်ငံအနေနဲ့ဆောင်ရွက်ရမယ် moral obligation လေးတော့ရှိလာတာပေါ့နော် legal obligation တော့မရှိပါဘူးတစ်ချိန်တည်းမှာပဲအဲ့ဒီ statement တွေထဲမှာပါတဲ့ element တွေကတော့ကျွန်တော်တို့လိုချင်တဲ့အဥ္စာမျိုးတော့မရှိသေးပါဘူးခင်ဗျဒါကြောင့်ဟိုကျွန်တော်တို့ပြည်သူတွေအနေနဲ့အားမလို့အားမရဖြစ်တယ်ဆိုတဲ့ဥ္စာလည်းဟိုဒါကဖြစ်တဲ့ဥ္စာတွေပါဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့အနေနဲ့ကိုလိုချင်တဲ့ဥ္စာမရသေးလို့ဟိုလက်လျှော့သွားမယ်ဆိုတဲ့ဥစ္စာတော့မလုံးတင်သေးပါဘူးခင်ဗျာကျွန်တော်တို့အနေနဲ့ဒါနိုင်ငံတကာနဲ့ဆက်နွယ်တဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်တဦးတယောက်တည်းနဲ့ဆုံးဖြတ်လို့မရတဲ့ဥစ္စာပေါ့နော်ဒါကြောင့်ကျွန်တော်တို့လိုချင်တာကိုတော့ကျွန်တော်တို့ဆက်လက်တိုက်ပွဲဝင်သွားဖို့လိုပါမယ်ဒါကြောင့် action ကိုချက်ချင်းယူဖို့အမြန်ဆုံးနည်းနဲ့ယူဖို့ဆိုတဲ့ဥစ္စာကိုတိုက်တွန်းထားတာပါခင်ဗျာ
ဟုတ်ကဲ့တမန်ကြီးကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာရပါတယ်ခင်ဗျာ